လေးစားရတဲ့သောတာရှင်များရှင်မိခင်ဆိုတာမေတ္တာရဲ့သင်္ကေတဖြစ်ပါတယ်မေတ္တာဂရုဏာမုဒိတာတို့ရဲ့တရားလည်းဖြစ်ပါတယ်ဒီထဲကမှမှန်ကန်ခြင်းကျင်နာခြင်းကိုကျိုးစွန်ခြင်းကိုကိုစားပြုတဲ့မိခင်တွေကျမတို့နိုင်ငံမှာအများအပြားရှိခဲ့ပါတယ်ဒီလိုမိခင်တွေတဲကနိုင်ငံရေးအကျဉ်းသူဟောင်းဒေါ်အေးမြင့်တန်းအကြောင်းကျမပြောပြရစီဒေါ်အေးမြင့်တန်းကတင်ငန်းညုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မြို့နယ်စီးအဖွဲ့ဝင်တယောက်ဖြစ်ပါတယ်တင်ငန်းညုံမြို့နယ်အဖွဲ့ချုပ်လူငယ်ကျမတို့ကဒေါ်အေးမြင့်တန်းကို NTA လို့ခေါ်ကြပါတယ် NTA ကမြမပိသားတဲ့အမျိုးသမီးတယောက်ဖြစ်ပါတယ် NTA ကိုမြင်ရတာအင်မတန်မှကြက်တည်ရှိလာပါတယ်ကျမတို့ကတင်ငန်းညုံစက္ခရက်ွက်စက္ခရက်ွက်ဆိုတဲ့စင်ကြေပုံးရက်ွက်လေးမှာနေထိုင်ကြသူတွေပါလက်လုတ်လက်စားများတဲ့ရက်ွက်လေးမှုထမင်းတလုတ်ရဲ့တံပိုးကိုကောင်းမွန်စွာသိနာလေကြသူတွေဖြစ်ပါတယ်လူဘဝရဲ့အတိတ်ဘယ်ကိုစားဝင်နေရတခုတည်းလို့စွဲလန်းယုံကြည်နေသူတွေများတဲ့နေရာလေးလည်းဖြစ်ပါတယ်ဒီလိုနေရာပတ်ဝန်းကျင်မှာမိဘကသားသမီးတွေကိုမွေးဖွားခဲ့ပေမဲ့သားသမီးဘဝကိုမွေးဖွားမပေးနိုင်တဲ့အခါ NTA ကသူ့ကိုယ်စွမ်းညံစွမ်းရှိသလောက်နဲ့ကလေးငယ်တွေဘဝရက်တည်မှုပညာရေးအစကိုပြုစုပျိုးထောင်ပေးခဲ့ပါတယ် NTA အိမ်လေးမှာစာသင်တန်းနဲ့ကလေးငယ်တွေရဲ့စာအန်တန်ကိုကျမတို့အမြဲကြားနေခဲ့ရပါတယ်လူမှုဘဝအစုံအလင်းနေထိုင်ရတဲ့ရက်ွက်လေးမှာဘာသာရေးအသင်းအဖွဲ့အဖြစ်ဝတ်ရုပ်အသင်းရှိပါတယ်ဒီဝတ်ရုပ်အသင်းကို NTA ကဦးဆောင်ပေးပါတယ်ရှစ်လေးလုံးအရေးတော်ပုံကြီးအတွင်းတပိတ်မောက်ဆန္ဒပြရမှာဖိနှိပ်ချုပ်ချယ်ခံရမှုအတွေ့တိုက်ပွဲဝင်မှုကိုဘဝပေးအသည့်နဲ့ NTA နားလေခံစားပါဝင်ခဲ့ရတာလို့ကျမတို့လူငယ်တွေကိုပြောပူပါတယ်လူတို့ရဲ့နှလုံးသားကပွင့်ထွက်လာတဲ့ကျွေးကြော်တန်တွေကို NTA ဒီနေ့အချိန်ထိမေ့မရတဲ့အကြောင်းကိုလည်းပြောပြပူပါတယ်သင်္ကန်းညိုမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးအဖွဲ့ဝင်များဖြစ်တဲ့ကိုလာဆူကိုတင်ညော့ကိုမြင့်အောင်ဦးထေးအောင်ဘိုးဓမ္မတို့နဲ့အတူ60ရွေးကောက်ပွဲအောင်နိုင်ရေးတချင်းခွေထုတ်လုပ်ရမှာ NTA ကသူ့အမှုပညာနဲ့ပူးပေါင်းကူညီခဲ့ပါတယ်လူငယ်ကိုကောင်းယူကိုမျိုးဝင်းထွန်းမိတွေ့မိခိုင်အုံမာတို့ကပူးပေါင်းအားဖြင့်ကူညီခဲ့ကြပါတယ်ရွေးကောက်ပွဲအပြီးရက်60အတွင်းအာနာအနှင်းရမာကိုစစ်တပ်ကပြောင်းရင်းဆန်ပြီးအဖွဲ့ချုပ်အဖွဲ့ဝင်များကိုနှစ်ကုပ်ဖို့တင်မြင့်ဆောင်60ကိုထုတ်ပြန်ခဲ့ပါတယ်။တင်မြင့်ဆောင်60ကိုကန့်ကွက်တဲ့အထဲမှာ NTA ပါဝင်ခဲ့ပါတယ်။အဖွဲ့အတွင်းညီညွတ်ရေးစတင်ထိခိုက်တဲ့ကာလလို့ပြောရမှာဖြစ်ပါတယ်။ဒီလိုကာလမှာဘုံရန်သူမပြောက်ဖို့အတွေ့အကြုံရှိတဲ့လူကြီးများနဲ့အတူနှစ်40နှစ်30နိုင်ငံရေးဖြတ်သန်းခဲ့သူများရဲ့အတွေ့အကြုံများနဲ့ပေါင်းစပ်ပြီး NTA ကြံ့ညံ့ခံရပ်တည်ခဲ့ပါတယ်တက်ကြွတဲ့ NLD လူငယ်များဝင်ထွက်သွားလာရမှာ NTA အိမ်ဖြစ်လာခဲ့ပါတယ်တင်ငန်းညို့မြို့နယ်စက္ကရက်ွက်အဖွဲ့ချုပ်ယုံအဖြစ်ရက်ွက်သူရက်ွက်သားများရဲ့ရင်ဖွင့်တန်းမကြေနပ်တန်များကိုဖြည့်သိမ့်ဆွေးနွေးပြီးရှေ့လုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်ရန်အားပေးကာအရေးတော်ပုံစိတ်ဓာတ်မပြောက်ပြက်ဖို့ NTA ကတွန်းအားပေးခဲ့ပါတယ်လူမှုကောင်းဆောင်ဒေါ်အောင်ဆန်းစုကြည် 1995 ခုနေအိမ်အကျယ်ချုပ်ကပြန်လည်လွတ်မြောက်လာစဉ်မှာဒေါ်အောင်ဆန်းစုကြည်နေအိမ်ခြံဝင်းအတွင်ပြုလုပ်တဲ့ဈေးရောင်းပွဲများအခမ်းအနားများကိုမြို့နယ်အလိုက်ပါဝင်ခဲ့ရမှာတင်ငန်းညွန်းမြို့နယ်အတွက်ဦးတင်မြဦးတင်မြင့်တို့နဲ့အတူ NTA ဦးဆောင်ခဲ့ပါတယ်1998မှာလွှတ်တော်ခေါ်ယူရေးကိစ္စနဲ့ပတ်သက်ပြီး NLD ပါတီဝင်အများအပြားကိုရဲမော်မှာခေါ်ယူထိမ့်သိမ်းထားချိန်မှာ NTA မှာထိမ့်သိမ်းခံခဲ့ရပါတယ် NTA နဲ့ရဲမော်မှာတဆောင်နဲ့အတူနေခဲ့ရတဲ့အင်းစိန်မျိုးနဲ့အဖွဲ့ချုပ်အမျိုးသမီးဒေါ်ချီချင်ဝင်းကအခုလိုပြောပူပါတယ်ဒေါ်အေးမြင့်တန်းကကျန်းမာရေးမကောင်းပါဘူးသွေးရိုးနှလုံးရောဂါရှိပါတယ်15ရက်တချိန်ဆေးကုသခံရပါတယ်နိုင်ငံရေးစိတ်သိက်ကိုပြင်းပြပါတယ်ရဲမော်မှာပဲစဖောက်ဝိုင်းလုပ်ပါတယ်ကိုဖတ်ထားတဲ့စာအုပ်တွေအကြောင်းပြန်ပြီးဆွေးနွေးကြတာပါတင်ငန်းညို့မျိုးနဲ့အောင်နိုင်ရေးတချင်းခွေကိုကျမတို့ကကြိုက်တော့ဒေါ်အေးမြင့်တန်းကိုစူပြပေးဖို့ဝိုင်းပြောကြပါတယ်ဒေါ်အေးမြင့်တန်းကတချင်းစူသိက်ကောင်းပါတယ် 60 ရွေးကောက်ပွဲအောင်မြင်မှုနဲ့လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပေါ်လေးစားချစ်ခင်မှုအဖွဲ့ချုပ်ပါတီအပေါ်တံပိုးထားလေးစားမှုတွေကျမတို့အသွေးအသားတွေစီးမျောသွားတဲ့အထီးပါထိမ့်သိမ့်ခံထားရတာကိုတော့တည်င်းကမေ့သွားကြပါတယ်ဒေါအေးမြင့်တန်းကစာဖတ်နာသူတယောက်ဆိုတာစာဖတ်ဝိုင်းကတဆင့်ကျမတို့သိခဲ့ရပါတယ်စာပေတဲကအသည့်တရားတွေကသူ့ဘဝကိုအများကြီးအထောက်အကူပြုခဲ့တယ်လို့ဒေါ်အေးမြင့်တန်းကပြောပြခဲ့ပါတယ်တဲ့ရဲမုံကနေအိမ်အပြန်ကိုမျောလင့်ခဲ့ပေမဲ့စိတ်ဒုက္ခပြာပါဒတွေကိုပဲခံစားစီတဲ့စစ်အာဏာရှင်စနစ်ကဒေါ်အေးမြင့်တန်းရဲ့မိခင်ဘဝကိုနှစ်ရှည်ထောင်နှံနဲ့ခြေမှွှဖျက်ဆီးလိုက်ပါတော့တယ်ရှင်